This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံနိုင်ငံတော်ပေါ့တဘာဝဘီဆီယနာရှင်ဘီတို့မှာကင်ဝေးပြီးကိုစိတ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio Energy ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ4ရက်နေ့ Radio Energy မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio Energy စည်ရေးသတင်းကောက်လုတ်ချက်ကိုຫນွေဦးအလင်္ကာကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
ခုချိန်ကစပြီးစည်ရေးသတင်းကောင်းနှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်အပြစ်ရတဲ့လို့လီဇဲထုတ်ပြန်ပြီးမြောင်းမြို့နယ်မှာစစ်ကောင်စီကစစ်ကြောင်းထုတ်နေတဲ့သတင်းကိုတင်ပြပေးကြပါတယ်စစ်ကောင်စီကအပြစ်ရတဲ့လို့ကြေညာထားပြီးနောက်တနေ့မနက်မှာပဲမန္တလေးတိုင်းမြောင်းမြို့နယ်တွင်စစ်ကြောင်းထုတ်ကပြစ်ခတ်တိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့ကာကွယ်ဝန်ကြီးဌာန MOD ကထုတ်ပြန်ထားပါတယ်ဧပြီလ3ရက်နေ့မနက်6နာရီခန့်ကမြောင်းမြို့နယ်ငတရောက်ရဲစခန်းကနေတင့်ကားနှစ်စီးနဲ့စစ်ကြောင်းထုတ်လာတဲ့စစ်ကောင်စီတပ်ဟာလမ်းတစ်လျှောက်မှာမြေတန့်တောင်မအူပင်ကြအူကျေးရွာများကို5စစ်တပ်အပါဝင်လက်နက်မျိုးစုံနဲ့ပြစ်ကတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်အလားတူစစ်ကောင်စီတပ်အင်အား200ခန့်ဟာမြောင်းဦးမြို့နယ်ကြောက်ပြင်ကန်ကျွာကိုစစ်ကြောင်းထိုးဝင်ရောက်လာကမိရှို့ဖျက်ဆီးမှုတွေလှုပ်ဆောင်နေတယ်လို့ပြည်သူ့ဒီမိုကရက်တစ်တပ်တော် PDA ကနေသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ကြောက်ပြင်ကန်ကျွာကနေ60မမလက်နက်ကြီးလက်နက်ငယ်များရန်တမ်းပစ်ခတ်တာတွေလှုပ်ဆောင်ခဲ့ပြီးစစ်ဘေးရှောင်ပြည်သူများနေထိုင်လျက်ရှိတဲ့တဲများကိုမိရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။စစ်တပ်ရဲ့စစ်ကြောင်းကကြောက်ပြင်ကန်ကျွာကိုပထမကြိမ်မိရှို့ဖျက်ဆီးခဲ့ပူပြီးငွေကျပ်3,000နီးပါးတန်မှုရှိပြည်သူပိုင်ပစ္စည်းများကိုခိုးယူဖောက်ထွင်းတည်ဆောင်သွားခဲ့ပြုရလို့သိရှိရပါတယ်ခင်ဗျာအပြည့်ရတယ်လို့လီဇဲလှည့်ပြတဲ့စစ်ကောင်စီမှာတပိတ်ချင်းကနီဟုံးမလင်းနဲ့တောင်တာမြို့နယ်တို့မှာလေကြောင်းတက်ခတ်မှုတွေပြုလုပ်နေတဲ့တရင်ကိုတင်ပြပေးကြပါတယ်ဧပြီလ3ရက်နေ့မွန်းလွဲ 12:40 မိနစ်အချိန်ခန့်မှာမန္တလေးတိုင်းတပိတ်ချင်းမြို့နယ်ခုနမိုင်ကျွာအနီးသို့အကြမ်းဖက်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနမှသတင်းထုတ်ပြန်ထားပါတယ်။ဒါပြင်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမှတက်လာတဲ့အကြမ်းဖက်စစ်ကောင်စီရဲ့ပါရာမော်တာနှစ်စီးဟာသခိုင်းတိုင်းကနီမြို့နယ်မူထောရွာနယ်နေကြီးရွာသို့2025ခုနှစ်ဧပြီလ3ရက်နေ့နေ့လယ်12:22မိနစ်12:35မိနစ်12:36မိနစ်12:38မိနစ် 12:52 မိနစ်အချိန်တို့မှာဘုံသီးကျဲချတိုက်ခိုက်ခဲ့ပြီးတောင်ပြောက်ရွာကိုလည်းစစ်တပ်နဲ့ပစ်ခတ်သွားတယ်လို့သိရှိရပါတယ်။အလားတူဟောမလင်းလေတပ်စခန်းဌာနချုပ်မှတက်လာတဲ့အကြမ်းဖက်စစ်တပ်ရဲ့ MI2 ဗတ်စုံ3လေးရင်ဟာသခိုင်းတိုင်းဟောမလင်းမြို့နယ်ဖားနိုင်စန်းဆိုင်ပေနုဆွေရွာနယ်ရွှေမော်နီးတို့တိုက်ပွဲဖြစ်ပွားခြင်းမရှိပဲဧပြီလ3ရက်နေ့မနက်9:30မိနစ်အချိန်ခန့်မှာဘုံသီး73လုံးချတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ဧပြီလ2ရက်နေ့မနက်2နာရီခန့်မှာလေမန္တလေးတိုင်းတောင်တာမြို့နယ်တဲတော်ရွာကိုအကြမ်းဖက်စစ်တပ်ကပါရာမော်တာ3စီးနဲ့120မမဘုံသီးရှစ်လုံးကျဲချတိုက်ခိုက်ခဲ့ရာတဲတော်ကျွာရှိဘက်တောင်တာနဲ့ကြောက်ပြောင်းသွားကလန်မာရဲ့အရှိဘက်ရေကျော်အလဲတန်းစာတင်ကြောင်းနဲ့ပြည်သူနေထိခိုက်ပျက်စီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာစစ်ကောင်စီကသခိုင်းနယ်မကွေးမှာစစ်ကြောင်းထိုးပစ်ခတ်တာတွေဆက်လက်လှုပ်ဆောင်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီကတနိုင်ငံလုံးအပြစ်ရကြေညာထားပေမယ့်သခိုင်းတိုင်းဆလင်းကြီးနယ်ရင်းမပင်မြို့နယ်မကွေးတိုင်းဆလင်းမြို့နယ်တို့မှာစစ်ကြောင်းထိုးပစ်ခတ်မှုတွေဆက်လက်လှုပ်ဆောင်နေတယ်လို့သိရှိရပါတယ်။ ဧပြီလ2ရက်နေ့ညပိုင်းမှာစလင်းကြီးနဲ့ရင်းမပင်မြို့နယ်အတွင်းကတရုတ်ကျေးနီစီမံကိန်းအနီးရှိကျွရွာတွေကိုစစ်ကောင်စီတပ်အင်အား130ခန်းကစစ်ကြောင်း2ကြောင်းခွဲကထိုးလာတယ်လို့ဆိုပါတယ်။စစ်ကြောင်းထိုးလာတာကြောင့်စလင်းကြီးမြို့နယ်ဒုံတော်ရွာ၊ဂုံတော်ရွာ၊ရွာသားရွာနဲ့ရင်းမပင်မြို့နယ်ကျေးစာကြရွာ၊ဘိန်းတွင်ချောင်းရွာ၊ပေကုန်းရွာအနီးတဝိုက်ကျေးရွာတွေကဒေသခံတထောင်ကျော်ထွက်ပြေးတင်းရှောင်နေရတယ်လို့ချင်းတွင်းရိုးမှမဟာမိတ်တပ်ပေါင်းစုထံကနေသိရှိရပါတယ်။အလားတူမကွေးတိုင်းစလင်းမြို့နယ်စင်ပြူကျွန်းတညောင်လမ်းပိုင်းမှာစိတ်ကောင်းစီတက်တွေကစစ်ကြောင်းထိုးနေပြီးဧပြီလ3ရက်နေ့မနက်ပိုင်းမှာတော့ကံပြားရွာဘက်ကိုဆက်လက်ပြီးစစ်ကြောင်းထိုးနေတယ်လို့သိရှိရပါတယ်။အဆိုပါစစ်ကြောင်းတွေဟာကျေးရွာတွေထဲဝင်ရောက်မှွေနောက်တာလက်နက်ကြီးပစ်ခတ်တာတွေလှုပ်ဆောင်နေတာကြောင့်အနီးအနားကျေးရွာတွေကဒေသခံပြည်သူတွေထွက်ပြေးတင်းရှောင်နေရတယ်လို့သိရှိရပါတယ်။မက်ရှလာ28ရင်းနေကလှုပ်ခတ်ခဲ့တဲ့ငလင်းကြောင့်လူထိခိုက်ဒေဆုံးမှုများပြားခဲ့ရာကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ဖို့ NUG ဆိုရကထိုးစစ်နှစ်ပတ်ရပ်မယ်လို့မက်ရှလာ29ရင်းနေညမှာထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကလည်းဧပြီလ2ရက်ညပိုင်းမှာ3ပတ်ကြာအပြည့်ရပ်မယ်လို့ထုတ်ပြန်ခဲ့ပေမယ့်ယနေ့အထိအမှန်တကယ်အပြည့်ရပ်တာမျိုးမရှိဘဲစစ်ကြောင်းထုတ်ပစ်ခတ်တာတွေပြင်လေကြောင်းမှဘုံကျဲတိုက်ခိုက်မှုတွေကိုဆက်လက်လှုပ်ဆောင်နေခြင်းဖြစ်ပါတယ်ခင်ဗျာစစ်ကောင်စီလက်အောက်ခံ PNO PNA ကတော်မီရှုံမှုကြောင့်ကျေးရွာ2ရွာကိုမီးကူးဆက်ပြီးနေအိမ်24လုံးခန့်မီးလောင်ပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မက်လ31ရက်နေ့မွန်လယ်ပိုင်းမှာ PNO PNA တက်ဆွဲနေရာဆောင်းပြောင်းနဲ့နောင်ဝိုးဘက်မှာတော်မီစတင်ရှုခဲ့ပြီးတစ်ဆက်တစ်ဆက်ထဲရှိတောင်မဲတင်းနဲ့လုံပြင်ကျေးရွာများသို့တော်မီကူးဆက်ခါအရက်သားနေအိမ်20လုံးခန့်လုံပြင်ကျေးရွာမှာနေအိမ်4လုံးခန့်အသီးသီးမီးလောင်ပျက်စီးဆုံးရှုံးခဲ့ရကြောင်းပို့အမျိုးသားကာကွယ်တပ်ဖွဲ့ Camp Gang PNDF KK မှသတင်းထုတ်ပြန်ထားပါတယ်။ PNDF KK နဲ့ KNDF အပါအဝင်မဟာမိတ်တပ်ပေါင်းစုများကကျေးရွာများသို့ကူးစက်နေတဲ့တော်မီနှိမ့်သက်နိုင်ရေးကူညီဆောင်ရွက်ပေးခဲ့တယ်လို့သိရှိရပါတယ်။PNO PNA သည်တောင်မဲသိန်းကျွာနှင့်လုံပြင်ကျွာဘက်သို့လက်နက်ကြီးများနှင့်၎င်းအသေးခံဒရုန်းများနှင့်၎င်းနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတိုက်ခတ်လျက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဖရူဆိုမျိုးတွင်ကနေအိမ်များကိုစစ်ကောင်စီကအကြောင်းမဲ့မီးရှို့ဖျက်ဆီးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ကင်းနီပြည်နယ်ဖရူဆိုမျိုးတွင်ကပြည်သူလူထုနေအိမ်များကိုစစ်ကောင်စီတပ်ကအကြောင်းမဲ့မီးရှို့ဖျက်ဆီးခဲ့တယ်လို့ကင်းနီမျိုးသားများကာကွယ်တပ် KNDF ကသတင်းထုတ်ပြန်ထားပါရစေ။မက်စလာ31ရက်နေ့မှာဖရူဆိုမျိုးမြို့မရဲစခန်းတွင်မှခြေကုပ်ယူထားတဲ့စစ်ကောင်စီတပ်ဖွဲ့ကတိုက်ပွဲတစုံတရာဖြစ်ပွားခြင်းမရှိဘဲမြောင်စင်ရက်ွက်နဲ့ရွှေပြည်သားရက်ွက်တို့ကနေအိမ်များကိုမီးရှို့ဖျက်ဆီးခဲ့တာလို့သိရှိရပါတယ်။ဧပြီလ1ရက်နေ့ညပိုင်းထိမီးဆက်လက်လောင်ကျွမ်းနေခဲ့ပြီးအနည်းဆုံးပြည်သူလူထုပိုင်းနေအိမ်6လုံးမီးလောင်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ဖရူဆိုမြို့မှာတိုက်ပွဲမရှိတာကြားမြင့်နေပြီဖြစ်ပြီးဒေသခံလူထုများနေထိုင်မှုမရှိတော့သလိုစိတ်ကောင်းစီတပ်ဖွဲ့နဲ့၎င်းရဲ့နောက်လိုက်များကပြည်သူလူထုပစ္စည်းများနေအိမ်များကိုဖောက်ထွင်းယူဆောင်မီးရှို့ဖျက်ဆီးတာတွေကိုဥပဒေမဲ့ပြုလုပ်နေကြတယ်လို့သိရှိရပါတယ်ခင်ဗျာ။ပြည်သူ့ဒီမိုကရက်တစ်အဖွဲ့ပြည်သူ့ဒီမိုကရက်တစ်တပ်တော်၄နှစ်ပြည့်ခမ်းနားကျင်းပတဲ့သတင်းကိုတင်ပြပေးကြပါမယ်။ပြည်သူ့ဒီမိုကရက်တစ်အဖွဲ့ပြည်သူ့ဒီမိုကရက်တစ်တပ်တော် PDO PDA ရဲ့၄နှစ်ပြည့်ခမ်းနားကိုတပ်တော်ရဲ့စစ်ဒေသအသီးသီးမှာအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဧပြီလ၁ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ PDO PDA ရဲ့၄နှစ်ပြည့်ခမ်းနားမှာအလန်တင်ခမ်းနားနဲ့တစ္ဆာဒိဋ္ဌန်ဆိုခြင်း၄နှစ်ပြည့်ထိမ့်မဲ့မိကုံးပြောကြားခြင်းဗဟုကော်မတီနဲ့ဗဟုဌာနချုပ်အသီးသီးမှာပေးပို့တဲ့တဝင်းလွှာများကိုဖက်ကြားခြင်းများပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။ဒါပြင် PDO PDA အမတ်နှစ်စစ်တေသာကျေးရွာအုပ်ချုပ်ရေးကျေးရွာကာကွယ်ရေးအရန်တပ်ဖွဲ့နဲ့ကျေးရွာပြည်သူလူထုမှအမတ်တရားစကားများပြောကြားခြင်းရှေ့တန်းစစ်မြေပြင်မှာရွရွချွင်ချွင်တိုက်ပွဲဝင်ကပေးဆက်ဆွလွန်ခဲ့တဲ့ရဲဘော်များကိုမှတ်တမ်းတင်ဂုဏ်ပြုခြင်းများပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။ညဘက်မှာလည်းကျေးရွာနေပြည်သူလူထုအားပြည်သူဒီမိုကရက်တစ်အဖွဲ့ပြည်သူဒီမိုကရက်တစ်တပ်တော် PDO PDA ရဲ့အမတ်တရားဗီဒီယိုများဖွင့်လှစ်ပြသခြင်းတို့ကိုပြုလုပ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။တောင်ညိုတရင်၃နှစ်ပြည့်နေစုပေးပွဲခမ်းနားကျင်းပတဲ့သတင်းကိုတင်ပြပေးကြပါမယ်။တောင်ညိုတရင်၃နှစ်ပြည့်နေစုပေးပွဲခမ်းနားကိုဧပြီလ၁ရက်နေ့ကကျင်းပပြုလုပ်ခဲ့ကြောင်းတောင်ညိုကော်လန်ကသတင်းထုတ်ပြန်ထားပါတယ်။အခမ်းအနားမှာအမိန့်နာခံမှုနဲ့စီကံကောင်းမွန်တဲ့ရဲဘော်များကိုစုပေးခြင်းတရင်မှာ၃နှစ်ကြာဖြတ်သန်းခဲ့ရတဲ့အခက်အခဲများပေါ်ဆောင်နိုင်တဲ့တိုက်ပွဲများကြောင့်ချပြဖတ်ကြားခြင်းတရင်မှုများမှာအပိစကားပြောကြားခြင်းနဲ့အတူရှေ့ဆက်၍ငါတို့တောင်ညူဘယ်တော့မှမပြူဆိုတဲ့ဆောင်ပုတ်အတိုင်းဆက်သွားကြမည်ဖြစ်ကြောင်းပြောကြားရင်းအခမ်းအနားကိုပိတ်သိမ်းခဲ့တယ်လို့ဆိုပါတယ်၃နှစ်ကြာကာလအတွင်းပျောက်ကြားတိုက်ပွဲ68ကြိမ်ထက်မနည်းပေါ်ဆောင်နိုင်ခဲ့ကတိုက်ပွဲတွင်ရန်သူ258ဦးသေဆုံး200 133ဒဏ်ရာရရှိခဲ့ကာစစ်ကား29စီးပျက်စီးခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ပွဲများတွင်တောင်ညိုတရင်ဘက်မှလည်းကြာဆုံးရဲဘော်6ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါပါ။
ရီယူအန်ယူဂျီတော်ရစီများခင်ဗျာအခုတခါစီရီသတင်းကောင်းလို့ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါလေခင်ဗျာရီယူအန်ယူဂျီတော်ရစီများမင်္ဂလာပါခင်ဗျာကုချင်အစားပြီးရီယူအန်ယူဂျီပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါလေပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့စကိုင်းငရင်ပေးအရေးပေါ်တုံ့ပြန်ရေးဆိုင်ရာတပတ်တွင်းဆောင်ရွက်ချက်များအစီအခံတင်ပြတဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရရဲ့စကိုင်းငလင်းပေးအရေးပေါ်တုံ့ပြန်ရေးဆိုင်ရာတပတ်တွင်းဆောင်ရွက်ချက်များကိုအများပြည်သူသိရှိနိုင်စေဖို့ EBILA 3ရက်နေ့မှာအစီအခံတင်ပြထားပါတယ်။မလ28ရက်နေ့မှာ NUG အရေးပေါ်စီဝေးခေါ်ယူခြင်း NUG ဝန်ကြီးချုပ်မှပြည်သူ့အမှာစကားပြောကြားခြင်း MOHAI ပါဖပါလဖများပါဝင်တဲ့မြေပြင်ရှောက်ဖွေကယ်ဆယ်ရေးဖွဲ့များဖွဲ့စည်းဆောင်ရွက်ခြင်းရှောက်ဖွေကယ်ဆယ်ရေးနဲ့အချက်လက်ကောက်ယူရေးစတင်ခြင်းနဲ့ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးမှငလင်းဖြစ်ပွားမှုသတိပေးခြင်းများပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။မလ29ရက်နေ့မှာနိုင်ငံတော်ယာယီသမ္မတကပြည်သူတို့နှစ်သိမ့်စကားပြောကြားခြင်း EOCC အစည်းအဝေးခေါ်ယူခြင်း MOH MOL MOHADM အမွေနှစ်ဆိုင်ရာကြားကာလစီမံအုပ်ချုပ်မှုဘူအဖွဲ့တို့ကညွှန်ကြားချက်များထုတ်ပြန်ခြင်းထိခိုက်ဆုံးရှုံးမှုကနဦးစင်ကန်စာ1ထုတ်ပြန်ခြင်းအရေးပေါ်ရမုံငွေ USD တသန်းသတ်မှတ်ခြင်းငလျင်ဘေးသင့်ဒေတာများမှ NUG မှထိုးစစ်နှစ်ပတ်ရနာပြီးကုညီကယ်ဆယ်ရေးကြေညာခြင်းများဆောင်ရွက်ခဲ့တယ်လို့သိရပါတယ်မလ30နေ့မှာ NUG မှငလျင်ဘေးသင့်ဒေတာအုပ်ချုပ်ရေးဖွဲ့စည်းများနဲ့တွေ့ဆုံညီနိုင်ခြင်းငလျင်ကြောင့်ထိခိုက်ဆုံးရှုံးမှုခြေနေစင်ကန်စာ1ထုတ်ပြန်ခြင်းနောက်ဆက်တွဲငလျင်ငယ်များသတိပေးချက်ထုတ်ပြန်ခြင်းမြေပြင်ထောက်ပံ့ခြင်းငလျင်ဖြစ်ပွားမှုဆိုင်ရာအသိပညာဖြန့်ဝေပေးခြင်းနဲ့တောင်ရှိသူတီတီကပြည်သူတို့ဆက်သွယ်ပင်ကြားခြင်းများကိုပြုလုပ်ခဲ့ပါတယ်မလ31ရက်နေ့မှာငလျင်ကြောင့်ထိခိုက်ဆုံးရှုံးမှုခြေနေစင်ကန်စာ3ထုတ်ပြန်ခြင်းငလျင်ပေးကယ်ဆယ်ရေးအတွက်နိုင်ငံတကာသို့ NUG နိုင်ငံခြားရေးဝန်ကြီးဌာနမှအကူအညီတောင်းခံခြင်းပါဖာပါလာဖာ PDF များပါဝင်တဲ့ရှားဖွေကယ်ဆယ်ရေးနဲ့ရေးပေါ်တုံ့ပြန်ရေးများဆောင်ရွက်ခြင်းနဲ့ထိခိုက်ပျက်စီးမှုစီရင်ကောက်ယူထုတ်ပြန်ခြင်းများဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ EBILA တရက်နေ့မှာလူလူသပိတ်ဖော်ဆောင်ရေးတော်လိုင်းအင်အားစုများနဲ့ငလျင်ဘေးကယ်ဆယ်ရေးညှိနှိုင်းဆွေးနွေးခြင်းငလျင်ဘေးကူညီကယ်ဆယ်ရေးဆိုင်ရာအများပြည်သူတို့သတင်းစကားပေးခြင်းဘေးသင့်သူများနေရာချထားခြင်းလူသားချင်းစာနာမှုထောက်ပံ့များဖြန့်ဝေခြင်းအရေးပေါ်ကျန်းမာရေးကုသမှုပေးခြင်းနဲ့ကုန်ထုတ်လန်းတရားမိတိုင်များပြုပြင်ခြင်းများပြုလုပ်ခဲ့တယ်လို့သိရပါတယ်။ EBILA နှစ်ရက်နေ့မှာ NUG ကျန်းမာရေးဝန်ကြီးဌာနမှရေးမတဆင်ကူးစက်တတ်တဲ့ယောဂါများနဲ့မွေးအန္တရာယ်အသိပညာပေးခြင်း MOWYCA မှစိတ်ပိုင်းဆိုင်ရာကြံ့ခိုင်မှုကိုလေ့ကျင့်ပြုထောင်ခြင်းငရင်ကြောင့်ထိခိုက်ဆုံးရှုံးမှုခြေနေအစဉ်ကန်စာ၄ထုတ်ပြန်ခြင်းမိုဖာမှလူသားစာနာကူညီများစည်ရေးသုံးချခံရမှုအစဉ်ခံခြင်းနဲ့နိုင်ငံလုံးဆိုင်ရာပြည်သူ့ဝန်ထဲကြေကွဲမှုရတရပတ်သတ်မှတ်ခြင်းများကိုဆောင်ရွက်ခဲ့ပါတယ်။ EBILA 3ရက်နေ့မှာစစ်တပ်ကအပြစ်ခတ်ရစဲပြီးတဲ့နောက်တိုက်ခတ်မှုဖြစ်စဉ်များကိုလူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှမှတ်တမ်းယူခြင်း EOCC လုပ်ငန်းဖွဲ့များညှိနှိုင်းဆွေးနွေးခြင်းငလျင်လုတ်ခတ်ပြီးနောက်ဆက်တွဲကူးစက်ယောဂါများ NUG ကျန်းမာရေးဝန်ကြီးဌာနမှသတိပေးခြင်းနဲ့ NUG website မှာငလျင်ပေးဆိုင်ရာ web page တစ်ခုထုတ်လွှင့်ခြင်းများဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာခုကတင်ဆက်ပြီးမှာကတော့မြို့နယ်22မြို့နယ်ကငလျင်ဘေးသင့်ပြည်သူများကိုကျပ်သိမ်းပေါင်း 8,159 သိန်း 26,000 ထောက်ပံ့ပေးအပ်ခဲ့တယ်လို့ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးအသိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြို့သားညီညီဆိုရာလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနအနေနဲ့လက်တလောဖြစ်ပွားခဲ့တဲ့ငလျင်ဘေးဒဏ်ကြောင့်အရေးပေါ်ထောက်ပံ့ကူညီမှုများကိုလိုအပ်လျက်ရှိတဲ့နေရာဒေသအသီးသီးမှငလျင်ဘေးဒဏ်သင့်ပြည်သူများထံဝန်ကြီးဌာနကလက်ခံရရှိထားတဲ့လူငွေများကိုဘေးဒဏ်သင့်ဒေသများမှကူညီကယ်ဆယ်ရေးအရေးပေါ်စာနာရေးကထောက်ပံ့ရေးလုပ်ငန်းများဆောင်ရွက်နိုင်ရန်အတွက်ငလျင်ဘေးဒဏ်သင့်ပြည်သူများထံသို့အကူအညီများရောက်ရှိစေရေးဆောင်ရွက်ပေးနေတဲ့ဖွဲ့စည်းများနဲ့ချိတ်ဆက်ထောက်ပံ့လျက်ရှိပါကြောင်းအသိပေးထုတ်ပြန်ထားပါတယ်EBILA နေ့ရက်နေ့တီငလျင်ဘေးတုံ့ပြန်မှုအတွက်ရရှိထားတဲ့လူငွေကျပ်သိမ်းပေါင်း 18,133 သိန်းနဲ့ 28,568 ကျပ်ရရှိထားပြီးငလျင်ဘေးသင့်နဲ့တိုင်းဒေသကြီး3ခုပြည်နယ်တစ်ခုမှာရှိတဲ့မြို့နယ်22မြို့နယ်ကငလျင်ဘေးသင့်ပြည်သူများကိုကျပ်သိမ်းပေါင်း 8,159 သိန်း 26,000 ထောက်ပံ့ပေးအပ်ခဲ့တယ်လို့ဝန်ကြီးကဆိုပါတယ်။ပြည်တွင်းပြည်ပကထောက်ပံ့ကူညီပေးကြတဲ့ပြည်သူများကိုလည်းကျေးဇူးတင်ရှိကြောင်းပြောဆိုထားပြီးစီလုံးညီညွတ်မှုနဲ့ဆက်လက်ပါဝင်ထောက်ပံ့ပေးကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ အခုဆက်လက်ပြီး NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးမှာမြန်မာနိုင်ငံငလျင်ဘေးဒဏ်ပြည်သူများအားထောက်ပံ့ကူညီနိုင်ရေးအတွက်ဆက်လက်ဆောင်ရွက်သွားနေတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရဂျပန်နိုင်ငံကိုယ်စားလှယ်ရုံးမှာအရေးပေါ်ဖွဲ့စည်းခဲ့တဲ့ငလျင်ဘေးဆိုင်ရာအရေးပေါ်ကူညီနိုင်ရေးကော်မတီမှတာဝန်ရှိသူများဟာဧပြီလ3ရက်နေ့မှာဂျပန်နိုင်ငံလုံးဆိုင်ရာလူထုမသမဂ္ဂများဖွဲ့ချုပ်ရန်ကုန်ရဲ့တာဝန်ခံများအသေးစားအလတ်စားစက်ပစ္စည်းထုတ်လုပ်ရေးလူထုမသမဂ္ဂ JAM ရဲ့ဥက္ကဋ္ဌတာဝန်ခံများနဲ့တွေ့ဆုံခဲ့ပြီးငလျင်ဘေးအတွက်အရေးပေါ်ကူညီနဲ့နောက်ဆက်တွဲကူညီများပေးရန်လက်ရှိပြည်တွင်းခြေနေများကိုရှင်းပြကမြစ်တာရက်ခံတောင်းဆိုစာပေးရခဲ့တယ်လို့သိရရှိပါတယ်။ရန်ကုန်နဲ့ JAM တာဝန်ရှိသူများမှငင်းရင်ဘေးသင့်မြန်မာပြည်သူများအတွက်အလုံးဝမ်းနဲ့နာကျင်ရကြောင်းအကောင်းဆုံးပြန်လည်ထူထောင်နိုင်ရန်ဆုတောင်းပေးကြောင်းနဲ့ငလျင်ဘေးသင့်ပြည်သူများအတွက်တဆင့်ချင်းအကူအညီပေးရတော်မှာဖြစ်ကြောင်းအပိစကားများပြန်လည်ပြောကြားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ခုကတင်ဆက်ပေးမယ့်သတင်းကတော့ငလျင်တန်းကြောင့် CDM ကျမ်းမာရေးဝန်ထမ်းအချို့နဲ့မိသားစုဝင်များတေဆုံးခဲ့မှုပေါ်ဝန်ထမ်းကြောင့်တုံ့လွန်ပေးပို့တဲ့သတင်းပဲဖြစ်ပါတယ်။2025ခုနှစ်မတ်လ28ရက်နေ့မှာမြန်မာနိုင်ငံစကိုင်းမြို့ရဲ့နောင်မြောက်ဘက်16ကီလိုမီတာအကွာမှာအင်အား9.9ပမာဏရှိတဲ့ငလျင်ကြီး Major Earthquake နဲ့နောက်ဆက်တွဲငလျင်ငယ်များလှုပ်ခတ်ခဲ့မှုကြောင့်မြန်မာနိုင်ငံမှာပြည်သူများစွာထိခိုက်ဒေဆုံးခဲ့ရမှာ2022ခုနှစ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းမဖက် RRP ဆန်ရေးလှုပ်ရှားမှု Civil Disobedient Movement CDM ပြုလုပ်ထားတဲ့ကျမ်းမာရေးဝန်ထမ်းအချို့နဲ့ရင်းနှီးဝဲမိသားစုဝင်များလည်းအသက်ဆုံးရှုံးခဲ့ရကြောင်းအမျိုးသားညီညွတ်ရေးအစိုးရကျမ်းမာရေးဝန်ကြီးဌာနမှတရင်ထုတ်ပြန်ပါတယ်။ငလျင်ကြံကြောင့်တေဆုံးခဲ့ရတဲ့ပြည်သူများ CDM ကျမ်းမာရေးဝန်ထမ်းများနဲ့၎င်းတို့ရဲ့မိသားစုဝင်များအတွက်များစွာကြေကွဲဝမ်းနည်းရပြီးဝန်ကြီးဌာနအနေနဲ့ CDM အောင်မြင်ရေးကော်မတီ CDM Success Committee CDM ကျမ်းမာရေးကွန်ရက် CDM Medical Network တို့နဲ့ချိတ်ဆက်ပြီးငလျင်တန်းကြောင့်ထိခိုက်တေဆုံးခဲ့ရတဲ့ CDM ကျမ်းမာရေးဝန်ထမ်းများနဲ့၎င်းတို့ရဲ့မိသားစုဝင်များအတွက်တက်အားသမျှကူညီထောက်ပံ့မှုများပေးအပ်သွားမှာဖြစ်ကြောင်းအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါထိုင်းဝန်ကြီးချုပ်ခေါင်းဆောင်မှုအောက်မှာထိုင်းနိုင်ငံဟာစစ်အုပ်စုရဲ့စစ်ရာဇဝတ်မှုများနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုများထဲမှာပါဝင်နေတယ်လို့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ထိုင်းဝန်ကြီးချုပ်ပီတောင်ထန်ရှင်နဝက်ရဲ့ခေါင်းဆောင်မှုအောက်မှာထိုင်းနိုင်ငံဟာစစ်အုပ်စုရဲ့စစ်ရာဇဝတ်မှုများနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုများထဲမှာပါဝင်နေခဲ့ကြောင်းသွေးစွန်ဝေမှအသိပေးဖော်ပြပါရယ်။ထိုင်းဆိုရရဲ့တနမန်ရေးရာယာမြန်မာချမ်းပတ်စစ်ကောင်းဆောင်မင်းအောင်လိုင်းအနေနဲ့ထိုင်းနိုင်ငံမှာပြုလုပ်သွားမဲ့ Bamstack Data ရင်းထိသိစည်းဝေးကိုတက်ရောက်ခြင်းဟာအနောက်နိုင်ငံများရဲ့ပိတ်ဆို့ရေးယူမှုများကိုကျေကျေပြန့်ပြန့်ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံရဲ့ဖိတ်ခေါ်မှုဖြင့်အစင်းမြင့်စီဝေးများတက်ရောက်ခွင့်မှတဆင့်တရားဝင်အသိမှတ်ပြုမှုရရှိရန်ကြိုးပမ်းခြင်းဖြစ်ကြောင်းဖော်ပြထားပါတယ်။ The New Humanitarian 2025ရဲ့အဆိုအရ2024ခုနှစ်အတွင်းမြန်မာနိုင်ငံမှထွက်ပြေးတင်းရှောင်လာသူ 6,300 ကျော်ကိုထိုင်းနိုင်ငံမှဖမ်းဆီးရမိပြီးနေရပ်ပြန်ပို့ခဲ့တဲ့အတွက်စစ်တပ်ရဲ့စစ်မှုထမ်းရဲ့အရမစစ်သားအဖြစ်သွတ်သွင်းတဲ့အရင်းမြစ်တစ်ခုဖြစ်လာခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံဟာနိုင်ငံပိုင်စွမ်းအင်ကုမ္ပဏီ PTT ဟာမြန်မာရင်းနှီးနဲ့တဘာဝတန်ခွင့်ဝန်ဆောင်မှုကဏ္ဍမှာထိတ်တန့်ရင်းနှီးမြှုပ်နှံသူတူဖြစ်ပြီး EU ရဲ့ပိတ်ဆို့ခံထားရမှုနဲ့ US ထံမှကန့်သတ်ခံထားရတဲ့ Myanmar Oil and Gas Enterprise MOGE နဲ့စီးပွားမိဖက်လုပ်နေကပြည်သူများကိုဖမ်းဆီးနှစ်ထုတ်ချင်းပြုရန်ခွင့်ပြုခြင်းနဲ့စစ်အုပ်စုနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုများလုပ်ရန်ခွင့်ပြုပေးခြင်းတို့ကိုကြီးချင်းအပြင်ထိုင်းဆိုရဟာမြန်မာနိုင်ငံရဲ့အကြမ်းဖက်စစ်အုပ်စုကိုတတ်တက်ကြွကြွထောက်ခံပံ့ပိုးနေကြောင်းမြင်သာတယ်လို့ဆိုထားပါတယ်။ဒါပြင်အင်အားပြင်းငလျင်လှုပ်ခတ်ခဲ့တဲ့မတ်လ28ရက်မှဧပြီလ1ရက်နေ့တွင်အကြမ်းဖက်စစ်အုပ်စုဟာလေကြောင်းတိုက်ခတ်မှုအနည်းဆုံး22ကြိမ်အထိပြုလုပ်ခဲ့ပြီးအကြမ်းဖက်စစ်ကောင်းဆောင်မင်းအောင်လှိုင်ကိုထိုင်းဆိုရရဲ့ဖိတ်ခေါ်မှုအပေါ်ထိုင်းမြန်မာရဲဘက်ဖွဲ့စည်းများကလည်းရှုံချကန့်ကွက်ခြင်းများပြုလုပ်လျက်ရှိပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့တောင်အောင်ပြည်လူဝဲမှုကြီးကြရေးဌာနမှဝန်ထမ်း100ဦးခေါ်ယူမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်အောင်ပြည်လူဝဲမှုကြီးကြရေးဌာနတောင်လန်အမီဂရေးရှင်းဒီပါတ်မန့်အနေနဲ့တောင်အောင်ပြည်ရဲ့လူဦးရေစင်းရဲနဲ့လူဝဲမှုကြီးကြရေးလုပ်ငန်းများစတင်လုပ်ကံနိုင်ရန်လိုအပ်နေတဲ့ဝန်ထမ်း100ဦးခေါ်ယူသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။တောင်ပြည်တွင်းရှိပြည်သူများရဲ့လုံခြုံရေးတိုးတက်ဖို့မျိုးရေးကိစ္စရပ်တွေကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက် PSLF DNLA အုပ်ချုပ်တဲ့မြို့နယ်ကြီးရွာတွင်းရှိမိဘပြည်သူလူထုများကိုလူဦးရေစစ်ဆေးပြီးအင်အားစုစည်းရင်းထုတ်ပေးခြင်း၊ဤနယ်သားမှတ်ပုံတင်စစ်ဆေးထုတ်ပေးခြင်းနဲ့နိုင်ငံသားဧည့်ပြည်နယ်သားစစ်ဆေးသတ်မှတ်ခြင်းလုပ်ငန်းများကိုဆောင်ရွက်သွားမှာဖြစ်တာကြောင့်လူမျိုးဘာသာမျိုးရေးသတ်မှတ်ထားတဲ့အရေးချင်းပြည်မီသူများလာရောက်ရှောက်ထားနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက် Carshall ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာအပူဒဏ်အန္တရာယ်မှကာဝေနိုင်ရန်ယခုချိန်ခါဟာရာသီဥတုပူပြင်းတဲ့အတွက်ကြောင့်ချွေးထွက်များပြီးခန္ဓာကိုယ်အတွင်းမှရင်းနှစ်ဒက်စာများဆုံးရှုံးကာအပူဒဏ်ကြောင့်သတိလက်ခြင်း Heat Stroke ဖြစ်နိုင်ပါတယ်အချိန်မီကုသမှုမခံယူပါကအသက်ဆုံးရှုံးနိုင်ပါတယ်ခလီများတက်ကြီးရွယ်များနှင့်နာနာရှည်ယောဂာသင်များကိုနေ့လယ်ပိုင်းမှာအရေးရအေးမြပြီးလေဝင်လေထွက်ကောင်းတဲ့နေရာများမှာနားနေပါစေ။နေမှုထဲသို့ထွက်ရပါကထီးသို့မဟုတ်အုတ်ထုတ်ဆောင်ပါ။အရေးရသောနေရာများမှာမကြာခဏအနားယူပါ။အလင်းပြန်သောအဖြူရောင်သို့မဟုတ်အရောင်ဖျော်သောပေါပွချောင်းချောင်းချီတဲ့များကိုဝတ်ဆင်ပါ။နေမှုထဲမှာပြန်လာပြီးချက်ချင်းရေချိုးခြင်းနဲ့မနက်7:00မှညနေ9:00တွင် အမိုးကမရှိသောနေရာများမှာရေချိုးဝှက်လျှော်ခြင်းများကိုရှောင်ကျင်ပါ။ပူပြင်းသောနေရာအောက်မှာအလုံးလုံးခြင်းနဲ့ကိုယ်လက်လှုပ်ရှားခြင်းများကိုရှောင်ကျင်ပါ။အရက်တောက်ခြင်းကြောင့်အပူဒဏ်ကိုပုံမပြင်းထန်စွာခံစားရနိုင်သဖြင့်ရှောင်ကျင်ပါ။ရေနှင့်တက်စားရေကိုလုံလောက်စွာတောက်ပါရန်အမျိုးသားညီညွတ်ဆိုရကျန်းမာရေးဝန်ကြီးဌာနမှသတိပေးနှိုးဆော်ထားပါလေခင်ဗျာ။ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။အခုတကသတင်းနဲ့အတူလူတို့စကားသံအစီအစဉ်မှာအချမ်းဘတ်စစ်တပ်ကစကိုင်းမြို့ငလျင်ဘေးမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်မီမဆောင်ရွက်နိုင်တဲ့အပြင်အလောင်းတွေကိုကောင်းမွန်စွာမတူညီနိုင်ဘဲနေရအနှက်အပုပ်နှံတွေပြင်းထန်လာဆိုတဲ့အကြောင်းအရာကိုအယ်ရီကတင်ဆက်ပေးသွားမှာဖြစ်ပါတယ
်။ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်များရှင်။အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူတို့စကားသံအစီအစဉ်ဖြစ်ပါတယ်။အကြံပေးစစ်တပ်ကစကိုင်းမြို့ငရင်ဘေးမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်မီမဆောင်ရွက်နိုင်တဲ့အပြင်အလောင်းတွေကိုကောင်းမွန်စွာမတကြိုနိုင်ပဲနေရာအနှံ့အပုပ်နှံ့တွေပြင်းထန်လာပါတယ်။ဒီသတင်းကိုရွှေညမောင်ကပေးပို့ထားပါတယ်ရှင်။အကြံပေးစစ်တပ်ကကယ်ဆယ်ရေးလုပ်ငန်းတွေအချိန်မီမဆောင်ရွက်နိုင်လို့စကိုင်းမြို့မှာလူအသေးပျောက်ပိုများခဲ့ပြီးစကိုင်းတမြို့ရဲ့လူဦးရေ1000လောက်သေဆုံးနိုင်ပွဲရှိတယ်လို့တက်တလုံးမှာဒေသခံတွေကခန့်မှန်းထားကြပါတယ်။ပြိုကျအဆောက်အဦတွေကအလောင်းအနေနဲ့အပျက်စီးတွေကိုရှင်းလင်းမှုစက်ကရီယာမလုံလောက်ဘူးလို့ပြိုကျသွားတဲ့ဥဒရာအပျက်စီးတွေကိုလက်နဲ့တစ်ခုချင်းတည်ထုတ်နေရတဲ့စကိုင်းမျိုးကန်တွေကအခုလိုပြောပါတယ်
။ဆက်တည်ရတော့ရှိသေးတယ်။ပြီးနိုင်တော့မှခုချင်းဒီကိုထောက်လို့များရတဲ့ဟာတွေတော့အများကြီးတော့တော်တော်ရှိတယ်။လုံနေသေးပါပဲ။ဒါပေမဲ့အိုင်နာရတော့အနံ့နဲ့လွတ်တော်ဆွတ်နေ။အ
ဲ့ဒါလည်းဆက်လဲတော့
ဟုတ်တယ်။ဆက်ပြီးရအဲ့လိုကြီးမလုံလောက်ဘူးဖြစ်နေစကိုင်းလူအားနဲ့ပဲသွားနေရအကုန်လုံးကဆက်ကအဲ့လိုကြီးတိတ်ပြီးတော့မလောက်ဘူးပဲဗျ။အဲ့တော့ဒီလည်းမရှိဘူးပြင်တယ်။အဲ့လိုခုချင်းဒီခု300လောက်ရှိပြီလေ။အဲ့ထွက်လို့မရတဲ့လူတွေကအနံ့နေတော့ထွက်နေပြီပေါ့
။စကိုင်းတရဟောင်းပြိုကျရာနီးကမင်းလန်းရက်ွက်ဟာငရင်တန်းချောင်းအထည်နာရဆုံးရက်ွက်ဒီထဲမှာပါဝင်ပြီးငရင်ကျော်ဖြတ်တန်းသွားရာလမ်းကြောင်းတစ်လျှောက်နေအိမ်နဲ့သာသနီကအဆောက်အုံတွေဆူဆူရွရွပျက်စီးခဲ့ပါတယ်။အပီလာတရက်နေ့အထိငရင်တွေကလည်းလှုပ်ခတ်နေစေဖြစ်တာမို့အိမ်ပြင်မှာထွက်နေကြရပြီးအပျက်စီးတွေကိုပြုပြင်ဖို့ကတိတ်တော်မလွယ်ဘူးလို့စကိုင်းမြို့ကန်တဦးကပြောပြပါတယ်။
ညာလည်းဒီဆောက်မှုအချိန်ကြီးကတော့တိတ်တော့မလွယ်ဘူး။အကဲလည်းတိတ်ပြီးတော့စီးပွားရေးကတိတ်ကောင်းတော့မှာမဟုတ်ဘူး။အရှင်းချင်းပြောမန်လေးမိနေတာဥစ္စာ။ရှင်တို့တော်တော်နန်းသကိုင်းအနေနဲ့အရှင်းမစီးပွားရေးဖြစ်တဲ့မျိုးမဟုတ်ဘူး။ရှင်းရှင်းပြောတယ်။ဒီတဲ့ဖြစ်တဲ့မျိုးမဟုတ်ဘူး။ဒီလိုဟိုလက်လုံးလက်စားပဲနေစားဘောပေါ့လေ။ဟိုတတိဖြစ်တော့ဒီပေါ်ပြနိုင်တဲ့မျိုးပေါ့။အဲ့လောက်တည်းအိုးရောင်းဝယ်ပါညာလူဝဲဝယ်ကြရောင်းရစားနေဒီလိုတကိုင်းကဒီတကူတည်းမဟုတ်ဘူးဟိုးဦးတို့ငယ်တုန်းကလည်းဒီလိုငင်းကြီးမျိုးဖြစ်ပဲဘူးအဲ့ဒါပြီးရော
အခုငလင်းအဲ့တော့ဘယ်ကြည
့်ကြသုံးချိန်ကြီးနေဘယ်တော့တော်တော်လေးကိုနာပါလေရန်တိတ်ပြီးတော့မလွယ်ဘူးဒီစင်းရဲ့တော့တကိုင်းကစီရမယ်ကြံလိုက်ရင်ဘာမှပြုလိုက်ရင်လူကမလွယ်ပါဘူးတကိုင်းကခချောချောတော်မျိုးလူပ
ါလက်တလုံးမှာအကျန်းဖက်စစ်တပ်ကငရင်တန်းခံရတဲ့စကိုင်းမျိုးကန်တွေကိုစည်ရင်ကောက်ယူနေပြီးဘာအကူအညီပေးမယ်ဆိုတာတော့ပြောဆိုထားခြင်းမရှိသေးပါဘူးစကိုင်းမျိုးပေါ်မှာအသင့်စားစားတောက်ဆရာဆိုင်တွေဖွင့်လှစ်နိုင်တာမရှိဘဲလျှက်စစ်မီနဲ့တောက်သုံးရည်တွေလည်းပြတ်တောက်နေတဲ့အပြင်နေစရာအခက်ခဲကြောင့်ဘုံကြီးကျောင်းဝိုင်းတွေလက်မပေးဒီမှာဖြစ်တယ်လို့နေထိုင်နေကြရပြီးစားဝတ်နေရည်အကျက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်အခုတင်ပြပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညမောင်ကပေးပို့ထားတာဖြစ်ပါတယ်ရှင်
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသားဘာသာအစီအစဉ်မှာရိုးလာတန်တာကရခိုင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒါလီစောပါရေဒီယိုအန်ယူဂျီတပည့်တော်သတောင်းတစ်ကိုရခိုင်ဘာသာနောက်တောင်စာပြီးလောက်ဖို့ဖရိုက်ပါတယ်အကျွမ်းရိုးလာတန်တာပါနိုင်ငံတကာကူညီကေဆေရီအဖွဲ့တီအနေနဲ့စိုက်ခေါင်စီပိုးဆောင်ရေနေရာတီးတောင်မဟုတ်ပေငလျံတဲ့ခန်ဂဲရာဘရီဂေအရစ်ဘော်ကေဆီရီတီလိုအနေရနေရဒေတာတီအထီလေးရောက်ရှိဖို့ NUG မိုက်တာရဲခန်ရဲတောင်းကိုပနာမတောင်းစားပြပါမယ်နိုင်ငံတကာကူညီကေဆီရီအဖွဲ့တီအနေနဲ့ဇိုင်းကောင်စီပို့ဆောင်ရနေရတီတောင်းမဟုတ်ပေငလျံတဲ့ခန်ဂဲရာဘရီဂေအရစ်ဘော်ကေဆီရီတီလိုအနေရနေရဒေတာတီအထီလေးရောက်ရှိဖို့ NUG အဆိုရာကမိုက်တာရဲခန်ဂရာဝန်ဂရီရှောင်းရုံ ရော်ရီဆိုခွန်ရှိသူဥနေဖုံးလက်ကပရော်ပါရီရေသူလူထုနောင်းနိုင်ငံတကာသို့တထောင်စကားပရော်ဂရခရာ press briefing အစီအစဉ်မှာဝန်ကြီးရှိုးရုံပရော်ရီဆိုခွန်ရှိသူဥနေဖုံးလက်ကပရော်ပါရီအဂရန်ဖာဆိုင်တက်သောစကိုင်းအပါဝန်တော်လန်ရီအောင်အားစုတီနောင်းနင်းဆက်ရီငလျောင်တန်တနေမရတီကိုကုညင်ကေစရီအဖွေတီမလာရောက်နိုင်အောင်တာစီဘိတ်ပေါင်မှုတီရှိနေပါရီယွန်ဂရောင်းနေကုညင်ကေစရီအဖွေတီအနေနဲ့စိုက်ကောင်စီပိုးဆောင်ရီနေကတီတော်မဟုတ်ပေငလျောင်တန်ခန်ကဲရာပရိကေအရိဘော်ကေစရီတီလိုအနေရီစကိုင်းတိုင်းမန္တလေးတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းကနေရဒေသတိအထီလေးရောက်ရှိဖို့မိတ္တာရဲခံရပိုင်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အဆောင်သောရှိကောင်ပရိုဂရမ်ရာစီလို့ပရော်ပါရီညွန်ပရောငလျံဘေးသောပြည်သူတွေကိုကူညီကေစရာမှာစိုက်ကောင်စီနောက်ပူးပေါင်းဆောင်ရွက်ရာတွေနိုင်ငံတကာဘွေးတီကိုအမျိုးသားညီညွတ်ရေးအစိုးရအနေနဲ့နားလီမုံရှိကောင်ပရော်ပါရီဆလာပရိကေကုလသမဂ္ဂအတော်ရီမုံရှုပ်ထဲမြန်မာပြည်သူတီငလျံဘေးတန်ပန်ခါရာလို့အခုဝဉ္ဉင်တိလိုအက်ဂရောင်း NUG အစိုးရနောက်တန်အမဲခရီဥကြုံမိုးထွန်းတို့စတိအစောတလံပီပိုခါရီတံတောင်းကိုတောင်းစားပေးပါမယ်ကုလသမကအတော်ရီမှုရှုပ်ထံမြန်မာပြည်သူတိငလျံဘေးတန်ပန်ခါရာလိုအခုဝဉ္ဉင်တိလိုအက်ဂရောင်း NUG အစိုးရနောက်တန်အမဲခရီဥကြုံမိုးထွန်းတို့စတိအစောတလံပီပိုခါပါရီမက်ရှလာ20ရှိုင်ရွန်နီမှာပေါ်ကုလသမကဆိုင်ရာမြန်မာနိုင်ငံတန်အမဲခရီဥကြုံမိုးထွန်းကမြန်မာနိုင်ငံမှာငလျံလုံးမှုနောက်တတူပြည်သူတိအရေးပေါ်အကူအညီလိုအက်ဂရောင်းစာကိုဂူလာသမကအတော်ရင်မှုရှုပ်ထင်ကိုလိမ့်မုံရေသာပီပိုခါပရီကအမျိုးသားညီညွတ်ရေးအစိုးရအရေးပေါ်ပြညာရှာစာတီကိုလေတားဆိုင်ရာတာဝန်ရှိရလူတွေပါကိုအတိအသေးပီပိုခါပါရီမက်လာ20ရှိုင်ရောင်းနေမှာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့ငလျံလောက်ခဲပရီပရီရှင်အရေးပေါ်အစီအဝေးခေါ်ယူပနာအရေးပေါ်ခရီးနေစီမံခန့်ခွဲမှုဆိုင်ရာပေါင်းစဲညီနိုင်ရေးကော်မတီ၏လုပ်ငန်းဆိုင်တီကိုစားတံတာဝန်စီပရီကေတားဆိုင်ရာဝန်ကြီးချုပ်ဌာနတီအနေဖြင့်လိုအဲရီလုပ်ငန်းဆောင်တာတီကိုဌာနအလိုက်အလျောင်းအမရန်ဆောင်ရွားခဲ့ဖို့စီဆိုင်ဆောင်ရွားခါပါတင်ရယ်ဆလာပရီကေငလျောင်းတန်ကောင်ထိခိုက်တန်ရာရာလူတီကိုအမျိုးသားညီညွတ်ရေးဆိုရာကျဲမာရေးဝန်ကြီးဌာနတာဝန်ရှိရလူတီကခွေစိတ်ကူတာကျဲမာရေးဆောင်ရှောက်မှုတီလုံးပြီလို့ရှိရဆိုတဲ့တောင်းကိုတောင်းစားပေးပါမယ်။ငလျံတန်ကောင်ထိခိုက်တရာရရလူတွေကိုအမျိုးသားညီညွတ်ရေးအစိုးရကျဲမာရီဝန်ကြီးဌာနတာဝန်ရှိရလူတွေကခွေးစိတ်ကူတာကျဲမာရီဆောင်ရှောက်မှုတီပရိုလော့ဂါဂရောင်းမဲတန်တဲပုံတီနောက်တော့ကထုတ်ပြန်ပါရယ်။ပဲခူးတိုင်းတောင်းကိုခရိုင်အတွန်းငလျံတန်ကောင်ထိခိုက်တရာရပြည်သူတွေကိုအမျိုးသားညီညွတ်ရေးအစိုးရပြည်သူကာကွယ်ရေးတပ်မတော်တောင်းကိုခရိုင်တဲရွန်3500တိုက်တဲခွေနိုင်စီအဖွေကကျဲမာရီဆောင်ရှောက်ပြီလို့ရှိရလို့ဖော်ပြပါရယ်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ငလျံရောက်လောက်ခဲ့ Briefition အရေးပေါ်အစီအဝေးခေါ်ယူပနာအရေးပေါ်ခရီးနေစီမံခန့်ခွေမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးကော်မတီ၏လုပ်ငန်းဆိုင်တီကိုစားတောင်းတာဝန်စီပရိကတာဆိုင်ရာဝန်ကြီးဌာနတီအနေနဲ့လိုအပ်ရလုပ်ငန်းဆောင်တာတီကိုဌာနအလိုက်အလောင်းအမရန်လှုပ်ဆောင်ခဲ့ဖို့စီဆိုင်ဆောင်ရောက်ခါပါရီဆလာပိကေနိုင်ငံတော်ဝင်ငလျံဘေးတင်ခေနရရဲ့ရှိန်မှာအဂရင်ဖာဆိုင်ကောင်စီကစကိုင်းတိုင်းပဲခူးတိုင်းနောင်ရှမ်ရောက်ဒေသတွေကိုလီဂရောင်းကနေတိုက်ခိုက်တဲ့တရောင်းကိုတန်းစားပေးပါမယ်မြန်မာနိုင်ငံတော်ဝင်ငလျံဘေးတင်ခန်းစနေရရဲ့ရှိန်မှာအဂရင်ဖာဆိုင်ကောင်စီကစကိုင်းတိုင်းပဲခူးတိုင်းနောင်ရှမ်ရောက်ဒေသကိုလီဂရောင်းကနေတိုက်ခိုက်ခါရီလို့ဒေသတရောင်းမိုက်တွေကဆိုပါရီမက်လာ20ရှိုင်ရောင်းနေမွင်လွေပိုင်းကမြန်မာနိုင်ငံအလီပိုင်းဒေသကိုဗဟိုဘရုလောက်ခဲခရီအွန်အာပရောင်းငလျံဂရောင်းမြန်မာပြည်သူတီအတိဒုက္ခရောင်းနေရှိမှာစိုက်ကောင်စီကလီဂရောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခါဆော်ပြိုင်ပါရယ်ပရောင်းအား9နိုင်တဲ့သမ9နိုင်အစောင်းရှိရေငလျံဂရီလောက်ခဲလာခါဆော်ဂရောင်းငလျံတင်ခေရာရီစကိုင်းမန္တလေးမကွေးပဲခူးတိုင်းနေပြည်တော်စိုက်ကောင်စီနေမရနောရှမ်းပြည်နဲ့အရီမောင်ပိုင်းဒေသတီကိုစိုက်ကောင်စီကတဘာဝဘေးအန်ဒရီဆိုင်ရာစီမံခန့်ခွဲမှုအရေးပေါ်အခရီးနဲ့ကြီးညာခါခဲ့လေတဖမှာအရေသာပြည်သူတိနေထိုင်ရာနေရာတိကိုလီဂရောင်းကနေပြီးကတိုက်ခိုက်ခါဆော်ဖရိုက်ပါရီစိုက်ကောင်စီစောစကိုင်းတိုင်းထေကရှောင်းဦးမရနယ်ကိုမက်ရှလာ20ရှိုင်ရညာပိုင်းမှာလေယောင်နာဘုံဂရီတိုက်ခိုက်ခါဆော်ဖရိုက်ပြီးကပဲခူးတိုင်းဖရူမရနယ်စိုက်တောင်းမရိုက်အလျှော်ဖားကိုမွင်လွေးနနာရီနော်၃နာရီဂရမ်မှာတိုက်ခိုက်ခါရပိုင်မွင်လွေးတနာရီနော်နနာရီဂရမ်မှာရှမ်းရောက်ဒေတာနောင်ရှုံမရနယ်ကိုဘုံဂရီတိုက်ခိုက်လာရီလို့ဒေတာတွန်တောင်းရောင်းမရိုက်ကပရော်ပါရီမက်ရှလာ20ရှိုင်ရနီကလုတ်ခဲခါရငလယွန်ဂရောင်းမြန်မာနိုင်ငံအလီပိုင်းဒေတာတခုလုံးနော်စားဆဲဒေတာတီကပြည်သူတိစောပရိမာရီဆုံးရှုံးမှုတိနောက်ရန်ဆိုင်ခါရပါရီအခုတောင်စားပိခါရတဲ့တော်တီကိုရေဒီယို NUG အခွေသားတီကပြပို့ထားဆော့ဖရိုက်ပါရီ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ18.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ဗျာ။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေသတင်းအချက်အလက်တွေနဲ့ပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်